ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာဟာကနေဒါနိုင်ငံကွိပက်မှာဇူလ8 9ရက်ကျင်းပမယ်စစ်မှုအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေရဲ့အထူးတိုးချက်အစည်းအဝေးတက်ရောက်ဖို့အတွက်ဗုဒ္ဓဟူးနေ့မှာကနေဒါကိုထွက်ခွာမှာပါဇွန်9ရက်မှာကျင်းပမယ်အထူးတိုးချက်ညီလာခံမှာရွန်ဂျာပဋိပက္ခအပြင်ကိစ္စရဲ့အတော်များများကိုဝန်ကြီးချုပ်ဟာစီနာကပါဝင်ဆွေးနွေးဖို့ရှိတယ်လို့နိုင်ငံချိုင်းဝန်ကြီး H. Mahmoud Ali ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကနေဒါဝန်ကြီးချုပ် Justin Trudeau ကအထူးတိုးချက်အစည်းအဝေးမှာ G7 စစ်မှုထိပ်သီး9နိုင်ငံနဲ့ဆွေးနွေးဖို့အတွက်ဝန်ကြီးချုပ်ရှိတ်ခါစီနာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ် IMF ဥက္ကဋ္ဌခရစ်စတင်းလာဂတ်တို့ပါဝင်ခေါင်းဆောင်12ဦးကိုဖိတ်ကြားတာပါဝန်ကြီးချုပ်ဟာစီနာဟာသူ့ရဲ့ခီးစဉ်အတွင်းကနေဒါဝန်ကြီးချုပ်နဲ့ဂျွန်ဆယ်ရဲ့နေမှာနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးရမှာရွန်ဂျာအရေးကနေဒါရဲ့ထိတိယကိုပါဝင်ထုတ်ရှားတဲ့အခမ်းအနားကိုပါဝင်ဆွေးနွေးဖို့ရှိကြောင်းသိရပါတယ်ရွန်ဂျာဒုက္ခသည်တွေကိုလက်ခံခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကနေဒါကအထောက်အကူပေးခဲ့တာပါရှိတ်ခါစီနာနေနဲ့တခြားခေါင်းဆောင်တွေကတခြားနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းညီလာခံဘေးဘက်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။ကနေဒါအနေနဲ့ရွန်ဂျာရေးနဲ့ပတ်သက်ပြီးအထူးကိုယ်စားလှယ် Bob Rae အစီရင်ခံစာလက်ခံရရှိပြီးတဲ့နောက် G7 ညီလာခံမှာရွန်ဂျာဒုက္ခသည်အရေးနဲ့ဒီမိုကရေစီစိတ်သုံးစာပြုနေတဲ့ဗင်နီဇွဲလားနိုင်ငံအရေးတွေထက်သွင်းဆွေးနွေးဖို့ညီလာခံကိုတိုးချဲ့တာဖြစ်ပါတယ်။ရွန်ဂျာအတုံးနှုံးကိုမြန်မာအစိုးရကတော့အတိမမပြုပါဘူး။